ကချင်ပြည်နယ်တနိုင်းမြို့နယ်ကစစ်ဘေးရှောင်တထောင်ခန့်ကိုနေရရင်းကိုပြန်ပို့နိုင်ဖို့ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ငင်းချင်းရေးအဖွဲ့တာဝန်ရှိသူတွေကနေမြမတမတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာပြည်လည်မှုမရရှိသေးဘူးလို့ KBC အသင်းတော်တာဝန်ရှိသူတွေကပြောပါတယ်။အထူးသဖြင့် KIO ကချင်လွတ်လပ်ရေးအဖွဲ့ကနေ NCA လက်မှတ်မထိုးထားသေးတဲ့အခြေအနေကြောင့်တနိုင်းအင်ကားကဒေသဘက်မှာစစ်တပ်ကနေတက်ဆုတ်ခွာဖို့အခက်အခဲရှိနေကြောင်းမနေ့ကမြောက်ပိုင်းတိုင်းတိုင်းမူးနဲ့တွေ့ဆုံစဉ်မှာပြောဆိုခဲ့တာပါ။ဒါအပြင်မိုးကောင်းမြို့နယ်ကစုံကျေးရွာဘက်မှာလည်းစစ်တပ်ကနေစစ်ဆေးမှုတွေပုံမတင်းကျလာနေပါတယ်။ဒီအကြောင်းသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင်
။ကချင်ပြည်နယ်တနိုင်းဒေသကစစ်ဘေးရှောင်တွေနေရပြန်ဖို့နိုင်ဖို့အရေးအတွက်ကချင်ဘာသာရေးသင်းတော်ကတာဝန်ရှိသူတွေငင်းချမ်းရေးကျိုးဆောင်တွေကနေမြောက်ပိုင်းတိုင်းစစ်ဆန္ဒချုပ်တိုင်းမူးနဲ့မနေ့ကတွေ့ဆုံဆွေးနွေးခဲ့ပေမဲ့လည်းသဘောတူညီချက်တွေမရရှိခဲ့ပါဘူး။အထူးသဖြင့်စစ်ဘေးရှောင်တွေစောင့်ဆူထားတဲ့နမ်ပြူနဲ့အင်္ဂါကားရွာမှာခြေပြုထားတဲ့မြမသမတော်စခန်းကိုရုပ်သိမ်းဖို့ကိစ္စမှာခက်ခဲမယ်လို့ KBC သွင်းမှုဒေါက်တာခလန်ဆန်းစွန်ကပြောပါတယ
်။ KBC ရော RCO တိုင်းရောကျွန်တော်တို့ဒီဇနိုင်းခီးစင်ကိုတင်ပြတာတွေရှိပါတယ်။ပြန်မဲ့လူတွေကဒီတပ်စခန်းတွေရှိနေတော့မပြန်ရဲတဲ့စကားတွေသူတို့ပြောကြတယ်။သူတို့ရဲ့လိုလားချက်ပေါ့။တပ်စခန်းတွေကိုသမတော်ဘက်ကလည်းတို့ကလုံချုံရေးရဟိုတက်ဆုပ်ဖို့တော့ဆုပ်ခွာဖို့တော့ခက်ခဲပဲတင်တယ်ကျွန်တော်တို့လည်းလည်းပြင်ကြည့်အောင်မယ
်လက်ရှိတနိုင်းမြို့နယ်မော်သွင်းဒေသမှာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးတပ်မတော်တို့ကြားစိုက်ပွဲတွေဖြစ်ပွားနေစေအချိန်ဒီမှာရှိနေတယ်လို့နမ်ပြူနဲ့အင်္ဂါကားရွာမှာတပ်မတော်ကနေစကန်းထိုင်နေရယူထားပါတယ်လက်ရှိအနေအထားအရ KIU အနေနဲ့အပြည့်ရစာချုပ် NCA လက်မှတ်မရေးထိုးသေးတာကြောင့်တပ်မတော်အနေနဲ့စာရုပ်သိမ်းဖို့ခက်နေတယ်ဆိုပြီးစိုင်းမှုကလည်းပြောဆိုခဲ့တယ်လို့ဒေါက်တာခလန်ဆန်းစုံကပြောပါတယ်
ကဆုပ်ရစွာလေးရင်တော့သူတို့စခန်းမရှိတဲ့နေရာမှာခုဒီကဲရစခန်းကိုသူတို့တင်ထားတဲ့စခန်းတွေရှိတယ်ဒီ NCA မထိုးသေးတော့အဲ့လိုမျိုးတပ်ပိုင်းဆိုင်ရာတော့ကျွန်တော်တို့ပြောဖို့နည်းနည်းဖြစ်တယ်ဆိုတော့အနေထားမှာသူတို့ပြောပါတယ်အဲ့ဒါ
ဒီလိုဒုက္ခတဲ့ရေးကိစ္စနဲ့ပတ်သက်ပြီးပါရာရေးကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အချိန်တွေကိုတော့တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးပြည်ရဲဆွန်လပရမပတ်တွင်ကမြမသမတော်နဲ့ကချင်လွတ်လပ်ရေးသမတော် KNU တိုက်ရင်စလီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတနိုင်းအင်ကာကားနဲ့နမ်ပြူသေးတာကစစ်ပီးရှောင်းတထောင်နီးပါးဟာတနိုင်းမြို့ပါရာရေးသိန်းတော်၄ခုမှာထွက်ပြေးခုလုံလာကြတာပါ၃လလောက်နေထိုင်လာခဲ့တဲ့လက်ရှိတနိုင်းစစ်ရှောင်းစခန်းတွေမှာလည်းစာနာရိခာခက်ခဲတွေတွေ့ကြုံနေရပါတယ်ဒါပေမဲ့လည်းသူတို့နေထိုင်တဲ့ဒေသမှာစစ်ရေးပဋိပက္ခဖြစ်ပွားနေစေမှုနေရာရင်းကိုပြန်ဖို့စိန်ခေါ်မှုသိရလို့ဖြစ်နေပါတယ်အလားတူကချင်းပြည်နယ်မိုးကောင်းမြို့နယ်ထဲကကစုပ်ကျေးရွာတွေမှာလည်းပြီးခဲ့တဲ့ဩဂုတ်လသုံးကသမတော်နဲ့ KIU တို့စိုက်ပွဲကြောင့်ဒေသခံရွာသားတစ်ဆောင်ကျော်ဟာနမ်မတီမြို့ကချင်းနှစ်ချင်းအသင်းတော်ကျောင်းနဲ့ကက်သလစ်ကျောင်းတွေမှာစစ်ဘေးသိမ်းရှောင်ခဲ့ကြပါတယ်။စစ်ချောင်ရွာသားတွေကိုကချင်းငင်းရရေးကျူးဆောင်တွေဘာသာရေးသင်းခေါင်းဆောင်တွေကလည်းဒေသခံမြန်မာသမတော်ကချင်းလွတ်လပ်ရေးဖွဲ့တွေနဲ့ညှိနှိုင်းပြီးနေရရင်းကိုပြန်လည်ပို့ဆောင်ခဲ့ပါတယ်။ဒါပေမဲ့လက်ရှိမှာကစုပ်နဲ့စုမှန်ရွာသားတွေဟာသမတော်ခဲကလည်းစစ်စစ်မှုများနေတာကြောင့်တော်လာရေးမှာခက်ဆွေနေတယ်လို့ကစုပ်ရွာသားတွေကပြောပါတယ်။ပြီးကြတဲ့ကြာရပရင်းနေ့ကစုမှန်နဲ့ကစုပ်ကြီးရွာစုတောင်းပွဲကိုသွားတဲ့ကချင်ပြည်နယ်မြင်းကျင်းနာကက်သလစ်သာသနာပိုင်ဂိုင်းအုပ်ဆရာတော်ကြီးဖရန်စစ်ဒေါက်တာနဲ့အဖွဲ့တွေစီးနင်းလိုက်ပါလာတဲ့မော်တော်ယာဉ်တွေကိုညောင်သောဂိတ်မှာသမတော်ကလည်းတားမြစ်စစ်စစ်မှုတွေပြုလုပ်ခဲ့တဲ့အချိန်တွေကိုတော့ကစုပ်ရွာသားတို့ကအခုလိုပြောပါတယ်။
ကျတော့ညကျလာတဲ့အခါမှာသူဂိတ်ရှေ့ရောက်လာတဲ့အခါကျတော့ကားကိုတားတယ်ဆင်းခိုင်းတယ်ပေါ့နော်ကျတော့ပေါ့လေသူတင်တဲ့ဒီမပေးဘူးပေါ့နော်ဆက်ဖန်စာဘာညာမပါဘူးပေါ့လေအဲ့လိုမျိုးပြောတယ်တဲ့ကျတော့သူတို့ဘာသာရေးဤကိတရားသူတင်ဒီမပေးရထုံးမရှိဘူးသူ့ဘာသာသူရှိတဲ့နေရာကိုဒီလိုပဲအခါအားလျော်တွိုင်းတော့တလို့တွိုင်းနေကြပဲပေါ့အဲ့လိုကြံပြောပေးတယ်တဲ့သူတို့
ကဂိုင်းအုပ်ဆရာတော်ကြီးဖရန်စစ်ဒေါက်တာနဲ့အဖွဲ့ကိုစနေကုံစီစစ်ပြီးအခြေအသင်အပြန်လဲပြောဆိုခဲ့ပြီးမှပြန်လဲလှုပ်ခဲ့တယ်လို့အဆိုပါဒေသခံယွာသားကပြောပါတယ်။ကဲဥစီယာရောကြီးဖရန်စစ်တော့တန်နဲ့ဖွဲ့ကိုသမတော်စစ်စည်ရေးခဲကနဲ့စားမြေပိတ်ပင်မှုကိစ္စနဲ့ပတ်သက်လို့ဆရာတော်ကနေမြောက်ပိုင်းတိုင်းတိုင်းမှုနဲ့မနေ့ကတွေ့ဆုံမှုမှာတင်ပြခဲ့တယ်လို့ KBC သွင်းမှုသောက်လာခလန်ဆန်းစွန်ကပြောပါရယ်။လက်ရှိကချင်ပြည်နယ်သွင်းမှာ KNU ကချင်လွတ်လပ်ရေးဖွဲ့အခြေပြုရာဒေသတွေမှာမြမသမတော်ကနေသိုးစစ်စင်မှုတွေဆက်တိုင်းလှုပ်ဆောင်နေစေအချိန်ဒီကြောင့်စစ်ရေးသိမ်းမှမဟုတ်တွေဆက်လက်ဖြစ်ပွားနေပါရယ်။ဒီလိုဖြစ်ပေါ်နေတဲ့စည်ရေးပฏิပက္ခတွေကိုနှစ်ဦးနှစ်ဖက်ညှိနှိုင်းဖြေရှာဖို့လိုအပ်တယ်လို့ကချင်ငင်းချမ်းရေးကျိုးတော်ဆောင်ဥလမိုင်ကွန်ကြာကပြောပါရယ်။နှစ်ဖက်ဖွဲ့တွေကြားဖြစ်ပေါ်နေတဲ့စည်ရေးသင်းမှမှုတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တသိန်းကျော်ဟာကချင်ပြည်နယ် KIO ဌာနချုပ်ဝန်ကျင်နဲ့တရုတ်နယ်စပ်တွေမှာဆွဲပြေးသိမ်းရှောင်နေရပါရယ်ခင်ဗျာ။